ဘရူနိုင်းမှာတော့အရှိတောင်အာရှဆိုင်ရာနိုင်ငံခြားရေးဝန်ကြီးတွေကမြန်မာပြည်ကဒီလိုစန္ဒပြမှုတွေပေါ်မှာစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတဲ့အကြောင်းပြောခဲ့ကြပါတယ်။မွတ်စလင်တွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေဟာမလေးရှား၊အင်ဒိုနီးရှားစတဲ့ဒေသတွေနိုင်ငံတွေထဲမှာရှိနေသလိုတစ်ချိန်တည်းမှာမြန်မာပြည်အတွင်းမှာကလည်းအခုထက်တိုင်အောင်အခြေအနေတွေမအေးချမ်းနိုင်သေးပဲဖြစ်နေရပါတယ်။ဒီအခြေအနေတွေဟာ46ချိန်မြောက်ဘရူနိုင်းမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမှာလည်းဆွေးနွေးခဲ့ကြတာတွေရှိနေပါတယ်။ဘာတွေကိုဘယ်လိုဆွေးနွေးခဲ့ကြသလဲဆိုတာကိုတော့ဆက်ပြီးပြောပြပေးပါဦးမယ်ရှင်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဘရူနိုင်းအစည်းအဝေးအတွင်းမလေးရှားနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုမွတ်စလင်တွေပေါ်ခုထက်ပိုပြီးတော့ထိထိရောက်ရောက်အကာအကွယ်ပေးရင်းနဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုလည်းထိုက်တင်သလိုပြစ်ဒဏ်ကျခံစေရေးတို့ကိုတိုက်တွန်းလိုက်ပါတယ်။အခုနောက်ဆုံးအရှိတောင်အာရှဒေသတွေမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုဖြစ်ရပ်တွေဟာမြန်မာပြည်အတွင်းကအခြေအနေတွေနဲ့ပတ်သက်ဆက်ဆက်နေတယ်လို့လည်းထုတ်ဖော်ပြောကြားခဲ့ပါဗျ။ထောင်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအကြမ်းဖက်ခံရမှုတွေကြောင့်မြန်မာပြည်ကနေထွက်ပြေးခဲ့ကြပါဗျ။အများစုကမွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံဘက်ကိုလှေစီးပြီးတော့ထွက်ပြေးခဲ့ကြတာပါ။မွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေဟာမြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကပြန့်နှံ့ခဲ့ပြီးအဲဒီကတဆင့်မြန်မာပြည်အလဲပိုင်းနဲ့မြို့တော်ဟောင်းရန်ကုန်အထိကိုပြန့်နှံ့ခဲ့တာပါ
။ Rakhine Strait state also spread over some parts of Myanmar and it also happened in Malaysia and I believe also in Indonesia. So our intention is
ကျွန်တော်စိတ်ကူလာတော့ဒါကရခိုင်ပြည်နယ်တစ်ခုတည်းပြဿနာမဟုတ်တော့ဘဲနဲ့မြန်မာပြည်ရဲ့နေရာတော်မြန်မာမှာပြန့်နှံ့လာနေတဲ့ကိစ္စဖြစ်လာရုံနဲ့မကပဲမလေးရှားနဲ့အင်ဒိုနီးရှားထိရောက်လာတာပါ။ဒါကြောင့်လဲကျွန်တော်တို့အနေနဲ့ဒီကိစ္စအရှိန်တက်မလာခင်ပြဿနာတွေကြီးထွားမလာခင်မှာရပ်တန့်အောင်လုပ်ဖို့အာရုံစိုက်သွားဖို့လိုပါတယ်။မြန်မာနိုင်ငံတနင်္ဂနွေနေ့မှလည်းမဟုတ်ပါဘူး။တခြားရိုဟင်ဂျာတွေရှိနေကြတဲ့ဘယ်နေရာမှမဆိုလိုအပ်ပါတယ်
။ကမ္ဘာပေါ်မှာမွတ်စလင်အများစုနေထိုင်ရာအင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့လတည်းကပဲမြန်မာတန်ယုံကိုအကြမ်းဖက်ဘုံခွဲတိုက်ခိုက်ဖို့ကြံစီမှုတစ်ခုဖြစ်ပွားခဲ့သေးတာပါ။ဒီလိုကြံစီတာကိုအချိန်မီတားဆီးနိုင်ခဲ့ပါတယ်။တန်ယုံကိုတိုက်ခိုက်ဖို့ဥဆောင်သူဖြစ်တန်တရာရှိသူလို့ယူဆရသူကသူတို့ကမြန်မာပြည်အတွင်းမှာမွတ်စလင်တွေကိုတိုက်ခိုက်တာတွေအပေါ်လက်တုံပြန်ဖို့အတွက်အခုလိုစီစဉ်တာဖြစ်တဲ့အကြောင်းအာဏာပိုင်တွေကိုပြောခဲ့ပါတယ်။အဲဒီလိုမျိုးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေမှာနေထိုင်ကြတဲ့မြန်မာဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ဂျာတွေကြားမှာမကြသေးခင်သတင်းပတ်တွေအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးအဲဒီကနေတဆင့်ဒေသအတွင်းအထိအကြမ်းဖက်မှုတွေပြန့်နှံ့လာမှမျိုးစိုးရိမ်ပူပန်မှုတွေလည်းရှိနေကြတာပါမလေးရှားနိုင်ငံမှာရိုဟင်ဂျာ 3,000 လောက်ဒုက္ခသည်အဖြစ်နဲ့မှတ်ပုံတင်ထားကြောင်းဒါပေမဲ့ဒီနှစ်အတွင်းဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေကြောင့်မြန်မာပြည်တွေကရွှေ့ပြောင်းမွတ်စလင်တွေရဲ့အရေးအတွက်ဟာအခုမှတ်ပုံတင်ပမာဏထက်အဆမတန်ပိုများနေတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောပါတယ်နှစ်ပေါင်း90လောက်အတွင်းစစ်အုပ်ချုပ်ရေးကနေဒီမိုကရေစီစနစ်စီကိုပြန်လှည့်စားကာလအတွင်း2011ခုနှစ်ကာလမှာဖြစ်ပေါ်လာတဲ့မွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုရပ်တန့်သွားအောင်လုပ်ဖို့ဒါမှမဟုတ်တရားသဖြင့်စီရင်ဆုံးဖြတ်ပေးဖို့အတွက်တော့မြန်မာအစိုးရကတက်ကဲချောင်းနဲ့ခေါင်းလောင်းခေါက်ဆိုသလိုမဖြစ်စလောက်အရေးယူပြတာမျိုးကိုပဲတွေ့ခဲ့ရတယ်လို့လေ့လာသူတွေကပြောကြပါတယ်အခုလိုအာဆီယံနိုင်ငံတွေကဘရူနိုင်းမှာအစည်းအဝေးကျင်းပပြီးဒေသအတွင်းအတွက်ပါမြန်မာပြည်နဲ့ဆက်ဆက်ပြီးတော့ဘာသာရေးနဲ့မွတ်စလင်ရေးဆိုင်ရာအကြမ်းဖက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်လို့ကာကွယ်ဟန့်တားမှုတွေပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းကြတိုင်ပင်ဆွေးနွေးကြလုပ်နေတဲ့တစ်ချိန်ထဲမှာတန်တွဲမျိုးမှာတော့အမျိုးသမီးတဦးထပ်မံအဓမ္မပြုကျင့်ခံရတယ်ဆိုတဲ့ဆွဆွဲချက်နဲ့ရုံရင်းဆန်ခတ်မှုဖြစ်ပွားခဲ့ပြန်တဲ့အကြောင်းပြန်ကြားရေးဌာနဒုတိယဝန်ကြီးဥယျာထွေရဲ့ Facebook အင်တာနက်လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ဒီသတင်းကြောင့်မြို့သစ်ရက်ကွက်မှာအိမ်နှလုံးမိလောင်ကျွမ်းခဲ့ရပြီးတော့ဒေသအာဏာပိုင်တွေကညမထွက်ဖို့လှည့်လည်ကြေညာနေသလိုမြို့အဝင်အထွက်လမ်းတွေကိုလည်းပိတ်ထားလိုက်တယ်လို့သိရကြောင်းနဲ့ပြစ်မှုကျူးလွန်တဲ့သူတွေကိုဒေသခံရဲတပ်ဖွဲ့ကဥပဒေနဲ့အညီဖော်ထုတ်အရေးယူဖို့ဆောင်ရွက်နေတယ်လို့လည်းအဲ့ဒီ Facebook စာမျက်နှာမှာဖော်ပြထားပါတယ်ရှင်။